ံမှာတာလီဘန်နဲ့အာဖဂန်စစ်အုပ်ရာမနေ့ကစက်တင်ဘာမှာငြိမ်းချမ်းရေးဆွေးနွေးပွဲဆက်တင်ခဲ့ခြင်းကစပြီးသတင်းသမားတွေနဲ့လူခွင့်လှုပ်ရှားသူတွေအသက်ခံရမှုတဟုန်တိုးများပြားလာတာတွေ့ရတယ်လို့အာဖဂန်အရေးပေါ်အကူအညီပေးတဲ့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။စက်တင်ဘာ၁၂ရက်ကနေအခုချိန်ထိအာဖဂန်မှာလူခွင့်လှုပ်ရှားသူနဲ့သတင်းသမားအနည်းဆုံး၁၁ဦးအသက်ခံခဲ့ရတာပါ။ကုလသမဂ္ဂက2018ကနေအခုထိရတဲ့အချက်လက်တွေကိုဆန်းစစ်ရမှာအာဖဂန်နိုင်ငံတွင်တပ်ဖြတ်မှုပုံစံတွေတိတိတသားပြောင်းသွားတာတွေ့ရပြီးအရင်ကသတင်းသမားတွေနဲ့လူခွင့်လှုပ်ရှားသူတွေဟာအသေးခံဘုံခွဲတာဒါမှမဟုတ်ပောက်ကွဲမှုတွေလိုလူများပြားထိခိုက်တဲ့ဖြစ်တွေအတွင်းတည်ဆုံးရတာဖြစ်ပေမဲ့အခုဆိုသူတို့ကိုတမင်ရည်ရွယ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေ့လာရတယ်လို့လည်းဖော်ပြပါတယ်။ဒါကြောင့်သတင်းသမားအများပြားကသတင်းတွေမထုတ်ခင်ကိုယ့်အကူအန်ဒီယာကင်းအောင်တီးဖြတ်ကြတယ်လို့လူခွင့်ရဲ့လှုပ်ရှားသူတွေကလည်းသူတို့ပြောဆိုတဲ့လေတံကိုလျှော့လာတာတွေ့ရတယ်လို့ပြောပါတယ်။2018ကစပြီးသတင်းသမားနဲ့လူခွင့်ရဲ့လှုပ်ရှားသူ65ဦးအ